မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့အီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီပြီးခဲ့တဲ့စစ်ဆေးရကာလမှာလုပ်ခဲ့တဲ့ဖွံ့ဖြိုးရေးစီမံကိန်းတွေနောက်ရေရှိစီမံကိန်းတွေဒီလုပ်ငန်းတွေနဲ့ပတ်သက်လို့ကျွန်တော်ပြန်ပြီးတော့သုံးသပ်ဆွေးနွေးကြဖို့ကိစ္စပါသုံးသပ်ဆွေးနွေးရကြမယ်ဆိုတာလည်းအကြောင်းရင်းတင်းရှိပါတယ်မကြသေးခင်ကပဲဒီမြစ်ဆုံကိစ္စလိုမျိုးလေဘရောင်ကိစ္စလိုမျိုးဒီအငင်းပွားပွဲရအကြောင်းချက်တွေဖြစ်ပေါ်လာတော့ဒီပြီးခဲ့တဲ့စစ်ဆေးရကာလမှာလုပ်ကင်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးကင်တွယ်တင်တယ်လဲဘယ်လိုသဘောထားတင်တယ်လဲဒီလိုအမြင်တွေကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်အဓိကပေါင်းဆွေးနွေးပြဖို့အတွက်ပုဂ္ဂိုလ်နှစ်ဦးကိုကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့88မျိုးဆက်ကျောင်းသားအဖွဲ့ကဥက္ကဋ္ဌကြီးဖြစ်ပါတယ်နောက်တူကတော့ဒီ HRC အာရှလူခွင့်ရေးကော်မရှင်ကဒီမြန်မာရှင်းနေဦးမင်းလွင်ဖြစ်ပါတယ်နှစ်ဦးလုံးလီလိုင်းပေါ်ရောက်နေပြီဖြစ်ပါတယ်ကိုကိုကြီးကြားရမယ်ထင်ပါတယ်ခင်ဗျာဟုတ်ကဲ့ကိုကိုကြီးအခုကျွန်တော်ခုနပြောလို့ဗောဒီပြီးခဲ့တဲ့စစ်ဆေးရကာလတခြားလုံးမှာလုပ်ခဲ့တဲ့ထက်မှာရေရှည်စီမံကိန်းတွေရှိပါတယ်နိုင်ငံသားနဲ့ရင်းနှီးမြှုပ်နှံမှုနဲ့သူတို့လုပ်တဲ့လုပ်ငန်းတွေအတော်များများရှိပါတယ်ဒီကိစ္စတွေကိုကျွန်တော်ပြန်ပြောရမယ်ဆိုတာလေအတစ်ကိုပြန်လှည့်ကြည့်ရသလိုတော့ဖြစ်ပါတယ်အဲ့တော့ဒီအချိန်နဲ့ပတ်သက်လို့ကိုကြီးအမြင်ကိုသိချင်ပါတယ်ခင်ဗျာ
ဟိုကျွန်တော်တို့အမြင်ကနိုင်ငံတော်နဲ့ဆုတ်ဆိုတယ်ဆိုတဲ့စာချုပ်စာတမ်းတွေနိုင်ငံတော်ရဲ့အမည်ကိုသုံးဆွဲပြီးတော့ဆောင်ရွက်တဲ့ဆောင်ရွက်မှုတွေဟာနိုင်ငံသားတွေကိုကိုးစားပြုဖို့လိုတယ်အဲ့ဒါဆိုအခြေခံအယူဆပေါ့အဲ့ဒါကျွန်တော်အခုလိုမျိုးဒီရင်းနှီးမြှုပ်နှံမှုတွေဒီမျိုးစီမံကိန်းတွေချုပ်တဲ့အခါမှာကျွန်တော်တို့နိုင်ငံသားတွေကဘာမှပြောပြရတယ်ကျွန်တော်တို့နိုင်ငံသားတွေရဲ့သဘောထားဆန္ဒတွေကိုဘာမှထင်ဟပ်ဖော်ပြခြင်းမရှိဘူးအဲ့ဒါကကျွန်တော်တို့ကနိုင်ငံရေးရာရေးပါတဲ့ချက်ပါတစ်ဖက်ကကြတော့ကျွန်တော်တို့ကဖွံ့ဖြိုးတိုးတက်မှုတွေရင်းနှီးမြှုပ်နှံမှုတွေဖိတ်ခေါ်ရတဲ့အခြေအနေမျိုးဒါရင်းနှီးမြှုပ်နှံမှုတွေဝင်လာအောင်ကျွန်တော်တို့ဘက်ကနေပြီးတော့ဒီစီယုံရတဲ့ပြောဆိုရတဲ့အခြေအနေမျိုးအဲ့တော့ရင်းနှီးမြှုပ်နှံမှုဖွံ့ဖြိုးတိုးတက်မှုတွေနဲ့ကျွန်တော်တို့နိုင်ငံရဲ့သဘောပေါက်ခြင်းတင်းတင်းမှုဆိုင်ရာရှုတော့နောက်လူမှုဘဝအခြေအနေတွေကြောင်းလဲပြက်စီးသွားတဲ့အခြေအနေတွေနောက်စာချုပ်ပါအချက်လက်တွေကိုထင်သာမြင်သာရှိဖို့ဒါလူမှုရဲ့ပါဝင်မှုအခန်းကဏ္ဍမြင့်လာဖို့ဆိုတဲ့အချက်တွေကိုကျွန်တော်တို့အများကြီးထည့်ပြီးစဉ်းစားရလိမ့်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ကိုကိုကြီးအနေနဲ့ဒီပြီးခဲ့တဲ့ကိစ္စတွေပေါ့အခုလိုလော့ဒ်ဒေါင်းကိစ္စတွေဖြစ်ပေါ်လာတဲ့အခါကျတော့ပြီးခဲ့တဲ့ခုနကပြောလို့အငင်းပွားပွဲရာတချို့စီမံကိန်းတွေလည်းရှိပါတယ်ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေအထူးသဖြင့်အများစုကတော့တရုတ်နိုင်ငံနဲ့လုပ်နေတာကြီးကျွန်တော်တော်တော်များတွေ့ရတယ်လीအဲ့တော့ဒီကိစ္စတွေနဲ့ပတ်သက်လို့ကဟိုဒီလိုအခြေအနေကာလမှာစထိတွေ့သင့်ပြီးပြောသင့်ဆိုသင့်ကြပြီလို့မြင်လားဘယ်လိုယူဆပါလဲအဲ့
တော့ကျွန်တော်တို့ကနှစ်ပေါင်းများစွာဒီအာဏာရှင်စနစ်နဲ့နေခဲ့ပြီးတော့ဒါအခုမှကျွန်တော်တို့ကဒါပထမဦးဆုံးခြိမ်းခံပေါ့ဒါအနာကရိုမီကလုပ်တဲ့ပုံစံဆက်ပြီးတော့ဒါလေ့ကျင့်စမ်းသပ်တဲ့အချိန်မှာပဲဖြစ်နေတော့အရင်ဒီအခြေခံအဆောက်အုံအဟောင်းတွေနဲ့ကျွန်တော်တို့ပြည်တွင်းကြောင်းလဲတဲ့ပုံစံနဲ့ပြောရရင်ဖြစ်တာတွေကအများကြီးရှိတယ်။အဲ့ဒါကျွန်တော်တို့ကဒီ control တိုးတဲ့ရည်ရင်းစုံနာမှုတွေပြောတဲ့အခါမှာကျွန်တော်ဒေနိုင်ငံရဲ့ company တွေဆိုတဲ့အနေနဲ့ကျွန်တော်မပြောချင်ဘူး။အဲ့လိုပြောလဲမပြောတင်ဘူး။ဆိုဖြစ်တဲ့အခါကျွန်တော်တို့ကတတ်တတ်မှတ်မှတ်ကျွန်တော်တို့မူဝါဒတွေကျွန်တော်တို့ရှိဖို့လိုတယ်။အဲ့ဒီလိုမျိုးမျိုးနဲ့ပတ်သက်ရင်ကျွန်တော်တို့ကဘယ်လိုစနစ်တင်လဲဘယ်လိုမူဝါဒတင်လဲလက်ခံမလဲလက်မခံဘူးလဲဆိုတာကိုပဲကျွန်တော်ပြောနေတယ်။အဲ့တော့အဓိကကကျွန်တော်တို့ကဒီဒေသတစ်ခုမှာရင်းနှီးမြှုပ်နှံမှုလုပ်တော့မယ်ဆိုရင်အဲ့ဒီဒေသရှိတဲ့ပြည်သူတွေရဲ့လူထုဆွေးနွေးဆွေးနွေးတဲ့ public consultation အဲ့ဒါကျွန်တော်တို့အရေးကြီးတယ်။နောက်တစ်ခုကစီမံကိန်းတွေမချုပ်ခင်မှာဒီ EIA SIA ပေါ့သဘောပေါက်ချက်ထိခဲ့မှုလူမှုပေါင်းချက်ထိခဲ့မှုနဲ့ပတ်သက်တဲ့ဒါကြေကိုတိကျပြကြတဲ့စစ်တမ်းတွေကျွန်တော်တို့အချက်လက်တွေကိုပြသယူဖို့လို့။နောက်ဒီစာချုပ်စာတမ်းတွေကိုသိသာမြင်သာရှိအောင်။အဲ့တော့ကျွန်တော်လွတ်တော်အပိုင်းနဲ့ဆိုင်လာပြီ။ဆိုတော့ဒီစာချုပ်တော်တော်များများဟာလွတ်တော်မပေါ်ပေါက်ခင်ကွာ။ဆွေးကြည့်လို့မပေါ်ပေါက်ခင်တုန်းကထုတ်ဆိုထားတဲ့စာချုပ်တွေဟာလွတ်တော်ကနေပြီးတော့ပြန်ပြီးသုံးသပ်ဖို့လွတ်တော်မှာခေါ်ယူပြီးတော့ကြားနာဆွေးနွေးဖို့အခက်အခဲတွေမှလည်းလုပ်တာဟာကျွန်တော်တို့နိုင်ငံရဲ့ဂုဏ်သိက္ခာလွတ်တော်ရဲ့ဂုဏ်သိက္ခာလည်းဖြစ်တယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဒါဒီအားလုံးဟာကျွန်တော်တို့တက်တက်မှတ်မှတ်ကျွန်တော်တို့စံချိန်စံညွန်းတွေတတ်မှတ်ပြီးတော့ဖြတ်တော်မှာပြန်ပြီးကြားတာဖြစ်စီတာစစ်စစ်တုံးတတ်တာတွေဒါတွေကိုလုပ်တင်တယ်လို့ကျွန်တော်မြင်တယ
်။ကျွန်တော်ကုမင်းလုံကိုလည်းမေးလိုက်ချင်ပါတယ်ကုမင်းလုံကခုနပြောသွားသလိုပေါ့ဒီပြီးခဲ့တဲ့စစ်ဆေးရကာလမှာလုပ်ခဲ့တဲ့နှစ်ရှည်ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေအခုကအခုတစ်ချက်ဆက်သွားနေရသလိုတော့ရှိတာပေါ့ဒီလုပ်ငန်းတွေနဲ့ပတ်သက်လို့အခုကငင်းပွားမှုတွေကတစားတစားများလာတော့ဒီဟာတွေနဲ့ပတ်သက်လို့ဘယ်လိုကင်တွယ်တင်တယ်လို့ကုမင်းလုံကယူဆပါလဲ
။ဟုတ်ကဲ့ပါကျွန်တော်တို့မြန်မာနိုင်ငံမှာ1962ခုနှစ်လေဝင်အာနာသေဆိုရအာနာသိမိကလေးကဒီနိုင်ငံတော်ရဲ့တရားစတာပစ္စည်းတွေနဲ့ပတ်သက်လို့စီမံခန့်ခွဲမှုတွေကိုပြည်သူတွေတော်တော်များများပြီးတွင်ကြားခွင့်ရခဲ့ကြပါတော့ အဲ့တော့ကျွန်တော်1984ခုနှစ်မြန်မာဆိုရှယ်လီလမ်းစဉ်လက်ထက်ရောက်တဲ့အခါကျတော့လေဒုနီတူသွားပါပဲမြန်မာနိုင်ငံအတွင်းမှာဘယ်နေရာမှာရေနံတွင်းတူးနေတယ်ဘယ်နေရာမှာဓာတ်ငွေတွင်းနေတွေ့ရှိတယ်ဘယ်နေရာမှာရွှေတွေ့ရှိတယ်ဆိုတာကြီးကျွန်တော်မသိရပါဘူးအဲ့တော့အဲ့ဒီဥစ္စာတွေကတော်တော်အကျင့်ပါနေတဲ့ကိစ္စရလိုမျိုးဖြစ်နေတယ်ဒီတမတော်ပိုင်းကတာဝန်ထမ်းဆောင်ခဲ့တဲ့သူတွေကအခုခေါင်းဆောင်ကြီးတွေဖြစ်လာတယ်ခေါင်းဆောင်ကြီးတွေဖြစ်လာတဲ့အခါကျတော့ကျွန်တော်1988ခုနှစ်နောက်ပိုင်းကိုတစ်ချက်ပြန်ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတော်အတွက်ဗဏ္ဍာငွေတွေလိုအပ်တဲ့အတွက်ကျွန်တော်တို့ဥပမာပြောရရင်မြမပင်လေပင်ဟိုသူတို့ငါးဖမ်းလိုင်စင်တွေအကွက်ရိုက်ပြီးတော့ထိုင်းကုမ္ပဏီတွေရောင်းလိုက်တာကျွန်တော်ပထမအဆုံးကြုံတွေ့ရတယ်ကြုံတွေ့ရတဲ့အခါမှာကျွန်တော်တို့ဒီအစိုးရဥပဒေပြူတာအားနေတာရဲ့နောက်ပြီးတော့ငွေအရန်အရေးကြီးလိုနေတဲ့အချိန်ဖြစ်တဲ့ခါကျတော့ကျွန်တော်တို့ဥပဒေကိုတိတိကျကျပုံဝင်နေရင်ခရီးရောက်မရေးဆွဲနိုင်ကြတော့ကျွန်တော်တို့တွေ့ရတယ်အဲ့တော့မြမပင်လေပင်ငါးဖမ်းဥပဒေကိုပြဋ္ဌာန်းပြီးလို့တစ်နှစ်ခွဲအကြာမှာပဲအဲ့ဒီဥပဒေကိုတခါထပ်ပြီးတော့ပြင်ရတယ်ဘာကြောင့်ပြင်ရလဲဆိုတော့ကဒီအဲ့ဒီမှာသတ်မှတ်ထားတဲ့ပြစ်ဒဏ်တွေကရခင်က3000ဆိုတော့3သိန်းဆိုတော့ဒေါ်လာနဲ့တွက်ရင်2000လောက်ပဲကျတယ်အဲ့တော့ဒီမြမပင်လေပင်မှာလာငါးဖမ်းနဲ့ထိုင်းငါးဖမ်းသင်္ဘောတွေကဓာတ်ငွေဒေါ်လာ2000လောက်ကိုဘယ်ကနေပြေးပြီးတော့ပြမောတွေပြန်ရွေးသွားတယ်သူတို့လူတွေပြန်ထုတ်သွားတယ်အဲ့ဒီလိုအပြင်နောက်ပြီးတော့ဒီငါဖမ်းတဲ့နေရာမှာပြေဆိုရထင်တာကတော့လာဖမ်းမယ်ပြန်ပို့မယ်ဘယ်ဟုတ်မလဲကုမ္ပဏီကြီးတွေကငါဖမ်းတဲ့နေရာမှာတခါလေလာတယ်၃နေ၅စင်းတပြိုင်နက်ထဲဖမ်းတယ်ပယ်တဲ့ငါဖမ်းရင်နေရာတသက်လာပယ်တယ်အဲ့ဒီလိုဖမ်းလိုက်တော့မြမပင်လည်းပြင်မှာ၄နှစ်အတွင်းမှာဒီကျွန်တော်တို့မတို့မပင်လဲကိုဒင်္ဂလာပင်လဲရောစတဲ့တဝိုက်မှာလုံးဝအောင်ငါးမျိုးတုံးလောက်အောင်ပျောက်သွားတဲ့ဒါရကရှိပြီ။အဲ့တော့အဲ့ဒီလိုမျိုးတွေကြတော့နောက်ပိုင်းမှာဥပဒေကိုပြန်ပြန်ရတဲ့အလေးထားတွေသူတို့ကျင့်သုံးခဲ့တယ်။အခုစစ်ဆိုးရတက်လာပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာလုပ်တဲ့လုပ်ငန်းစီမံချက်တွေအထူးသဖြင့်ရေကာတာစီမံချက်တွေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ဘာမှမသိရဘူး။အားရှမှာအီးဆုံးဖြစ်လာမယ်ဒါဆန်းရေကာတာဆိုလို့ရှိရင်လည်းအခုရတာရထားတယ်ဆက်လက်ဆောင်ရွက်နေသလားမဆောင်ရွက်ဘူးလားကျွန်တော်တို့မသိရဘူးအဲ့တော့ကျွန်တော်တို့နိုင်ငံတကာမှာကြည့်မယ်ဆိုလို့ရှိရင်ဒီလိုမျိုးဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်မယ်ဆိုလို့ရှိရင်ပထမဦးဆုံးဒီလုပ်မယ့် project ကိုလွတ်တော်တင်ပြရတယ်ဆွေးနွေးရတယ်လွတ်တော်တင်ပြဆွေးနွေးတဲ့အခါမှာလည်းလွတ်တော်ကနေပြီးတော့သက်ဆိုင်ရာပြည်နယ်တိုင်းတွေအလိုက်ဒေသခံပြည်သူလူထုတွေရဲ့သဘောထားတွေကိုကောက်ခံယူတယ်ဒေသခံပြည်သူလူထုတွေအတွက်အကျိုးတကယ်ရှိမှာလားအကျိုးမရှိဘူးလားစရတာမျိုးမျိုးလေးလာသုံးသက်တယ်ပတ်ဝန်းကျင်ထိခိုက်မှုရှိသလားနောက်တရားဇာတာတွေဘလောက်ထိတိုးပွားလာနိုင်တယ်လဲဆုံးရှုံးသွားနိုင်တယ်လဲအဲလူနေမှုဇိုက်တွေဘလောက်ထိပြောင်းလဲသွားနိုင်လဲဒါတွေကိုသေးစိတ်လေးလာသုံးသက်ပြီးမှသာခွင့်ပြုကြတာဖြစ်တယ်ကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာကတော့အဲ့ဒီလိုအခြေအနေမဟုတ်ဘူးဆိုတာကျွန်တော်တို့ထင်ထင်ရှားရှားတွေ့ရတယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ဒီအချိန်မတိုင်ခင်ကပဲဒေါက်တာရမျိုးသိန်းရန်ကုန်မြို့ကပါသူကဒီနိုင်ငံရေးနဲ့ပတ်သက်လို့သုံးသက်ချက်တွေလည်းရေးနေသူတူဖြစ်ပါတယ်ဒီကျောင်းသားကောင်းဆောင်ဟောင်းတယောက်လည်းဖြစ်ပါတယ်ဒေါက်တာရမျိုးသိန်းကိုကျွန်တော်မိထားပါတယ်သူကတော့အချိန်အခက်ခဲရှိလို့တဲရဲမပြောနိုင်ပါဘူးဒီမတိုင်ခင်ကအတန်ဖန်ယူထားတာပါနားဆင်ကြည့်ပါဦ
းအရင်ဆိုရလက်ထက်ကကျွန်တော်လက်မှတ်ထိုးခဲ့တဲ့ဒီစီမံကိန်းတွေနဲ့ပတ်သက်ပြီးတော့ပြည်ထောင်စုလွတ်တော်ကနေပြီးတော့ကျွန်တော်ပြီးချမ်းလွတ်လပ်တဲ့ကော်မရှင်တယောက်ကိုဖွဲ့ပြီးတော့ကျွန်တော်တို့အဲ့ဒီမှန်လေးကိုပြန်ပြီးတော့အဲစီစစ်သုံးသပ်ဖို့အဲလူတွေလို့ကြားမှာလေအဲ့လိုစီစစ်သုံးသပ်ဖို့လုပ်ပြီးတဲ့အခါကျတော့မှအဲ့ဒီရှင်မန်လေးကြီးရဲ့အားနည်းချက်အားသာချက်တွေကိုအဲကျွန်တော်တို့ပြည်သူလူထုတိအောင်ပြန်ပြီးတော့အတိပေးရပါမယ်ပြည်သူလူထုကိုပြီးတဲ့အခါကျတော့မှအဲဒီရှင်မန်လေးကြီးကိုဘယ်လိုဆက်ပြီးတော့လုပ်ဖို့အဲစီစဉ်ထားတဲ့ဆိုတာကိုဒီကော်မရှင်ဒီလွတ်လပ်တဲ့ကော်မရှင်ကနေပြီးတော့ကျွန်တော်ပြည်ထောင်စုလွတ်တော်နဲ့အတူကျွန်တော်ပြည်သူလူထုကိုပြန်ပြီးတော့ဟိုအစီအခံမှုလုပ်ရလို့ကျွန်တော်ယူဆပါတယ်လွတ်လပ်တဲ့ကော်မရှင်ဆိုတဲ့နေရာမှာကျွန်တော်ပြည်ထောင်စုလွတ်တော်ကနေဒီကော်မရှင်တရားကိုဖွင့်ပေးလို့ရတယ်ဒါပေမဲ့အဲ့ကော်မရှင်ကကျွန်တော်အမြင်ကလွတ်လပ်တယ်မလွတ်လပ်ဘူးဆိုတာပြည်သူလူထုအများစုသဘောကျတဲ့ကော်မရှင်ဆိုရင်ဒါလွတ်လပ်တဲ့ကော်မရှင်လို့ပြောလို့ရပါတယ်ဗျ
ဒီလိုကိစ္စတွေကင်တွေ့တဲ့နေရာမှာအရင်အစိုးရလက်ထက်ကစာချုပ်စာတမ်းတွေနဲ့လှုပ်လာခဲ့တဲ့ခါကျတော့ဒီကိစ္စတွေပြန်သုံးသက်လာမယ်ဆိုရင်အခြားဒီတိုင်းပြည်တွေနဲ့ဆက်ဆံရေးအပေါ်မှာအထူးဖြစ်တရုတ်တို့ဘာလို့ကရှိတာဟုတ်တရုတ်ဆက်စီမံကိန်းတွေအများကြီးတော့သူတို့နဲ့ဆက်ဆံရေးအပေါ်မှာတော့ထိခိုက်နိုင်စရာမရှိဘူးလား
အဲကျွန်တော်အမြင်ရတော့ဗျကျွန်တော်တို့တိုင်းပြည်မှာက ကျွန်တော်တို့တိတ်နေကြသေးတယ်ကြာမယ်ကျွန်တော်တို့ဒီတရုတ်တမ္မကြီးကလည်းပြောသွားပါတယ်ဗျာအဲစီမံကိန်းတွေရဲ့ထောက်ဝက်ကြော်လောက်ကကျွန်တော်တို့တရုတ်နိုင်ငံနဲ့လုပ်ထားတဲ့စီမံကိန်းတွေပါဗျာအဲ့ခါကျတော့တစ်ဖက်ကလည်းကျွန်တော်တို့ကဘာကိုကြည့်အောင်လဲဆိုတော့ကျွန်တော်တရုတ်နိုင်ငံနဲ့ကျွန်တော်အင်ဂျင်ကောင်ဆက်ဆံရေးပေါ့လေအင်ဂျင်ကောင်ဆက်ဆံရေးကိုလည်းကျွန်တော်တို့တတိထားဖို့လိုပါတယ်ဗျာဘာလို့လဲဆိုတော့အဲ့ဒီကိစ္စတွေကကန့်ကွက်တဲ့နေရာမှာကျွန်တော်အတော်တိမ်မွေပြီးတော့ဟိုနူးညံ့တဲ့အတွက်ကြောင့်မလို့ကျွန်တော်အမြင်ကတော့စနစ်တကျပြန်ဆီဆက်ပြီးတော့တက်ဆိုင်ရာကုမ္ပဏီတွေတက်ဆိုင်ရာတိုင်းပြည်တွေနဲ့ကျွန်တော်အမြင်ကတော့ပြန်လည်ညှိနှိုင်းပြီးတော့နှစ်ဖက်ဝင်းဝင်းဖြစ်မဲ့ situation တစ်ခုကိုကျွန်တော်တို့ဖန်တီးနိုင်မှုလိုတယ်လို့ကျွန်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ဒါကတော့ဒေါက်တာရမျိုးသိန်းအမြင်ဖြစ်ပါတယ်ကိုကိုကြီးဒါနဲ့ပတ်သက်လို့တုံ့ပြန်ဆွေးနွေးစရာရှိပါလားခင်ဗျာ Tooth Fit Dot ဒီလွှတ်တော်မှာလွတ်လပ်တဲ့ commission ဖွဲ့ပြီးတော့ဒီလုပ်ငန်းတွေကိုပြန်လည်ဆန်းစစ်ဖို့ဆိုပြီးတော့သူကသူ့ရဲ့ယူဆပြောပါတယ
်ဟုတ်ကဲ့အဲ့တော့ကျွန်တော်အနေနဲ့ကလည်းဒီလွတ်တော်ကိုယ်စားလှယ်တွေဆိုတာကသူတို့ကအဓိကဥပဒေတွေကိုတုံ့တက်တာအစ်စ်ပြဌာန်းတာတချို့ဥပဒေတွေကိုဖျက်သိမ်းတာပြင်ဆင်တာအဓိကဥပဒေပြူလွတ်တော်ရဲ့သဘောကဒါပဲလေအဲ့တော့ကျွန်တော်တို့ကအဲ့ဒီလွတ်တော်ကနေဥဆောင်ပြီးတော့ဘာသာရေးဆိုင်ရာလိုက်တွန်းကျင်တဲ့သူတွေပါဝင်တဲ့ရေးရကော်မတီတွေဆွဲလို့ရတယ်ဆိုတော့အဲ့ဒီကော်မတီတွေကနေပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအဲ့ဓာတွေကကျွန်တော်တို့လုပ်ကိုလုပ်တင်တယ်နောက်တစ်ခုကလည်းကျွန်တော်တို့နိုင်ငံချင်းဆက်ဆံရေးတွေနဲ့ပတ်သက်လို့ကျွန်တော်အမြင်ကဒါအင်ဒီဂျင်းနိုင်ငံဆိုတာကျွန်တော်တို့ကဒါဘဝပြီးပဲအဲ့ဒါကကျွန်တော်တို့ရွှေ့လို့လည်းမရဘူးအဲ့တော့အင်ဒီဂျင်းနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမှုဆိုတာဘယ်အစိုးရချက်တဲ့ကျွန်တော်တို့လုပ်ရမှာလို့ကြိုးစားအောင်အဲ့တော့အဲ့လိုကြိုးစားတဲ့နေရာမှာတစ်ဖက်ကလည်းနိုင်ငံတိုင်းဟာကိုယ့်နိုင်ငံသားတွေရဲ့အကျိုးစီးပွားဟာပထမဦးစားပေးတယ်ကိုယ့်နိုင်ငံသားတွေရဲ့စံတာဒူလာချက်ကိုဒါကျွန်တော်တို့နိုင်ငံအစိုးရတွေကလေးစားအဲ့တော့ကျွန်တော်တို့ကဒီနိုင်ငံသားတွေရဲ့အကျိုးစီးပွားကိုလည်းကာကွယ်ရမယ်ဆောင်ရှောက်ရမယ်အင်ဒီဂျင်းတွေနဲ့ဆက်ဆံရေးကိုလည်းကျွန်တော်ထင်းထင်းရမယ်ဆိုတဲ့နေရာမှာကျွန်တော်တို့ကဒီနိုင်ငံမှုလို့ဘသူမှုလို့ဆိုတဲ့အချက်နဲ့ကျွန်တော်တို့ကချင်းကတ်တာမဟုတ်တော့ဘူးကျွန်တော်တို့သတ်မှတ်တယ်ကျွန်တော်တို့နိုင်ငံကသတ်မှတ်လိုက်တဲ့စံချိန်စံညွှန်းနေတဲ့ညီမညီနိုင်ငံတကာကျင့်ဝတ်တင်တဲ့ညီမညီဆိုတာကိုကျွန်တော်တို့သုံးသပ်မှုကတော့ပြန်လုပ်ဖို့လိုတယ်လို့ပဲကျွန်တော်မြင်ပါတယ်နော
်ဟုတ်ကဲ့ပါဦးကိုကြီးကျေးဇူးပါကျွန်တော်တို့ဒီလီလိုင်းအတွက်ဆွေးနွေးဖို့ဆိုပြီးတော့ဥဖိုးတောင်အောင်ကလည်းသူ့ရဲ့သဘောထားမြင်ကိုအတန်ဖိုင်နဲ့ပြပို့ထားပါတယ်ဥဖိုးတောင်အောင်မြင်လေးနားဆင်ကြပါဦး
ယခင်စစ်အစိုးရများလက်ထက်မှာချမှတ်အကောင့်ထဲပေါ်ခဲ့တဲ့နှစ်ရှိစီမံကိန်းစီးပွားရေးဖွံ့ဖြိုးရေးလုပ်ငန်းတွေဟာယခုခေတ်ကာလနဲ့လည်းမကိုက်ညီတဲ့အပြင်အဲ့ဒီစစ်အစိုးရများလွှမ်းမိုးခဲ့တဲ့ကာလတွေမှာလည်းမကိုက်ညီခဲ့ပါဘူးမကိုက်ညီခဲ့လို့လည်းမြန်မာနိုင်ငံဟာကမ္ဘာအချင်းရဲ့ဆုံးနိုင်ငံစည်ရင်းဝင်ဖြစ်ခဲ့တာပါလုပ်ငန်းမကျွမ်းကျင်လို့စစ်ဘိုလ်စစ်သားတွေကနေရာတကာမှာဥစည်းလောက်ကိုင်းနေလို့ဆိုတာတဲ့တိုင်းပြည်နဲ့လူလူကြီးအတွက်အကျိုးရှိစေမဲ့ဖွဲ့စည်းပုံအခြေခံဥပဒေမရှိဘဲဆရာနာရှင်တွေချမ်းသာစေမဲ့ထင်းတလို့ချဲလဲနိုင်မဲ့1984အခြေခံဥပဒေရဲ့အောက်မှာအဲ့ဒီနှစ်တို့နှစ်ရှိစီးပွားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်းတွေချမှတ်လှုပ်ဆောင်ခဲ့ကြလို့အားလုံးလွဲချော်ပြီးတိုင်းပြည်ဆင်းရဲမွတ်တည်ခဲ့ကြရတာသာဖြစ်ပါတယ်နာဖနဝတာစီအစိုးရတို့လက်ထက်မှာပိုပြီးဆိုးလာပါတယ်တိုင်းပြည်ရဲ့စီးပွားရေးလုတ်ကွက်မှန်သမျှကိုတက်တုံရိုက်ပြီးနှစ်ရှိစီးပွားရေးစာချုပ်တွေချုပ်ဆိုကအပိုင်စီထားကြပါပြီ2008အခြေခံဥပဒေကလည်းအဲ့ဓာတွေကိုအကာအကွယ်ပေးဖို့ရေးဆွဲအတည်ပြုထားတာသာဖြစ်ပါတယ်ဒါကြောင့်2008ဖွဲ့စည်းပုံအခြေခံဥပဒေကိုအရင်ပြင်ဆင်ပြီးရခိုင်စစ်အစိုးရများလက်ထက်ကလူလူအတွက်အကျိုးမရှိတဲ့စီမံကိန်းများကိုဖျက်တင်တာတွေဖျက်ပြီးပြင်သင့်တာတွေကိုပြင်ရမည်မှာမုတ်ချလိုအပ်နေပါတယ်ခင်ဗျာ
ဒါကတော့ဥဖိုးတောင်အောင်နိုဝင်နိုင်ငံဖြစ်ပါတယ်သူ့ရဲ့အမြင်ကိုပြပို့လာတာပါကျွန်တော်ကိုမင်းလုံကိုမေးချင်ပါတယ်သူပြောသလိုပဲ2008အခြေခံဥပဒေကဒီလိုလုပ်ငန်းတွေအတွက်အကာအကွယ်ပေးထားသလိုများဖြစ်နေလားကိုမင်းလုံရဲ့အမြင်သိချင်ပါတယ
်ဒါကရခိုင်စစ်ဆိုးရလက်ထက်တုန်းကကျူးလွန်ခဲ့တဲ့ပြည်မှုလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ရည်ယူမှုလုံးလုံးမရအောင်ပြဋ္ဌာန်းထားတဲ့ဒီပြဋ္ဌာန်းချက်တခုတော့ပါတာပေါ့လေဒါပေမဲ့ဒီကျွန်တော်တို့စီးပွားရေးဆိုင်ရာပြဋ္ဌာန်းချက်တွေနဲ့ပတ်သက်လို့ရှိရင်တော့အဲ့ဒီလိုဟုတ်လိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးအဲ့တော့ဒီစေဆိုးရလက်ထက်ကလုံခြုံဆောင်ရခဲ့တဲ့ကိစ္စအတိနဲ့ပတ်သက်လို့အရေးမယူနိုင်အောင်လုပ်ထားတဲ့ဥစ္စာကတော့အစိုးရပြောသလိုမျိုးတိုင်းသားနေမြေဒေသမှာဆစ်ဆင်တာတွေအကြံဖက်တာတွေလူမျိုးတုံးအောင်တတ်တာတွေအဲ့ဒီလူမဆန်သောတပ်ဖြတ်တဲ့ကိစ္စရဲ့ဒီမိုင်းတွေတုံးတဲ့ကိစ္စဒီဓာရီပေါ်မှာအရေးယူလို့မရအောင်နောက်ပြီးတော့တခါကျွန်တော်တို့ရေးခင်းနေနေတဲ့အခါမှာဖန်ဆီးခဲ့တဲ့လူတွေကိုပ ပန်းစီမတရားပန်းစီကံရတဲ့သူတွေကပြန်လဲတရားမစွဲနိုင်အောင်ဒီလိုမျိုးအကာအကွယ်ရေရိုးအတွက်ရည်ရွယ်ပြဋ္ဌာန်းထားတယ်လို့ပဲကျွန်တော်ထင်ပါတယ်အဲ့တော့2008ခုနှစ်ဒီစီးပွားရေးလုပ်ငန်းအနေနဲ့ပတ်သက်လို့အကာအကွယ်ပေးထားတဲ့ဥစ္စာကတော့ဒီကျွန်တော်ပြောရင်ပြည်နိုင်ငံတော်ရဲ့ရည်မြီးလေးရေပေါ်ရည်အောင်မြေပေါ်မြေအောင်အားလုံးကိုနိုင်ငံတော်ကပိုင်နေသလိုနိုင်ငံတော်ရဲ့သဘောတိုင်း ှိဘူးအခုပြည်သူလွတ်တော်ရှိလာပြီဖြစ်တယ်အဲ့တော့ပြည်သူလွတ်တော်ရှိလာပြီဖြစ်တဲ့အတွက်ရခင်လူတော့လွယ်လင်းတကူလုံးလုံးမရဘူးလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်
ပြောတဲ့အခါကျွန်တော်တစ်ဆက်တည်းပြောချင်တာကတော့အစောကဒီကိုကိုကြီးပြောသွားတာရောကိုရေမျိုးသိမ်းပြောသွားတဲ့အထဲဒီမှာပါပါတယ်ကျွန်တော်တို့အိမ်နီးနာချင်းနိုင်ငံကြီးနဲ့ဆက်ဆံရေးဆိုတဲ့နိုင်ငံအခါမှာကျွန်တော်တို့ဥပမာပြောရရင်တရုတ်နိုင်ငံပေါ့နော်တရုတ်နိုင်ငံဆိုလို့ရှိရင်သူတို့နိုင်ငံမှာကိုယ်တိုင်ကိုယ်ကဒီလိုဖွံ့ဖြိုးရေးစီမံကိန်းတွေလုပ်တဲ့အခါမှာဇာနာပြမှုတွေပေါ်ပေါက်တယ်ဥပမာအဖြစ်ပြောရရင်ကျွန်တော်ဂျော့ဂျ်ထရီဆိုတဲ့ရေကာတာကြီးဆောက်တုန်းကအဲ့ဒီလိုမျိုးရေလွှမ်းမိုးခါရဲ့ဒေသကပြည်သူလူထုတွေကိုစားအရေးဆိုတိုက်ပွဲဝင်တဲ့အခွင့်အရေးတောင်းဆိုတဲ့သူတွေကိုအပြတ်ရှင်းတဲ့အထီတော်မှဒီပြည်နယ်အစိုးရတွေကစီမံဆောင်ရွက်ခဲ့တာတွေကိုကျွန်တော်တွေ့ရတယ်။ရော်ကြီးတွေပြီးမဲ့ဂရီအလီလီပြီးပြီးတော့မပြီးဘဲနဲ့ဂရီဖြတ်ခဲ့တာတွေပြည်နယ်အစိုးရနေပြီးတော့အောက်ခြေတီမချပြီးခဲ့တာတွေဒါတွေမျိုးမျိုးတွေ့ကြုံခဲ့ရပြီးသားကျွန်တော်တို့တရုတ်အစိုးရကိုယ်တိုင်ကဒါတွေကိုလည်းသူနားလည်ပြီးသားဖြစ်တဲ့အတွက်ညှိနှိုင်းဆွေးနွေးမယ်ဆိုလို့ရှိရင်တော့အခက်အခဲမရှိတော့ဘူးလို့ကျွန်တော်တို့ထင်ပါတယ်
။ဟုတ်ကဲ့ခင်ဗျကျွန်တော်လီလိုက်ပေါ်မှာဆွေးနွေးမြန်မြန်လိုတဲ့ပုံကတူရောက်နေပါတယ်။ကုချော်မရတာဘင်္ဂလားဒေ့ရှ်နိုင်ငံထင်ပါတယ်။ကုချော်မရတာကြားရမယ်ထင်ပါတယ်ခင်ဗျဆွေးနွေးလို့ရပါတယ်။မြန်မြန်ကျင်လဲကုကုကိုကြီးရှိပါတယ်ကုမင်းလွင်ကြီးရှိပါတယ်မြန်မြန်ဆွေးနွေးလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်ပြောလိုတာလည်းကုရှိတာကစစ်အစိုးရတွေလက်ထက်ကချမှတ်ခဲ့တဲ့ရေရှည်စီမံကိန်းတွေ contracts တွေကိုဟာဒီကနေ့ကျွန်တော်တို့မြန်မာပြည်အပြောင်းလဲဖြစ်ကလာနဲ့လျော်ကြီးမလျော်ကြီးဆိုတာကိုပြန်လည်ဆန့်စစ်ဖို့အချိန်တန်တယ်အချိန်ကောင်းတယ်လို့ကျွန်တော်အနေနဲ့တင်ပြချင်ပါတယ်ခင်ဗျာဥမာကျွန်တော်တို့အခုစစ်အစိုးရလက်ထက်ကလူမသိချင်မသိစာချုပ်တွေချုပ်ပြီးတော့ပလန်တွေချမှတ်ခဲ့ပါတယ်တရုတ်ပြည်နဲ့ဆိုရင်180လောက်ရှိပါတယ်ကွန်ထရက်အဲ့ဒီအချိန်မှာကြောက်ချူကူမင်းကွန်ထရက်စာချုပ်ကိုကြည့်မယ်ဆိုရင်တကယ်လို့ဓာတ်ငွေပိုင်းလိုင်းလုံခြုံရေးကိုအမအစိုးရအနေနဲ့မထိန်နိုင်ဘူးဆိုရင်တရုတ်အစိုးရအနေနဲ့ပါဝင်ထိန်းသိမ်းပေးရမယ်ဆိုတဲ့စာပိုက်တစ်ပိုက်ပါပါတယ်အဲ့ဒီစာပိုက်အရာဗမာပြည်ဟာတရုတ်ရဲ့ကိုလိုနီဖြစ်သွားတာဖြစ်ပါတယ်တရုတ်ဟာအချိန်မရွေးဝင်ရောက်မှာဖြစ်ပါတယ်တရုတ်ရဲ့အိန္ဒိယသမုဒ္ဒရာနဲ့အာဖရိကမှာရှိတဲ့project ကိုတရုတ်အတွက်အလွန်အရေးကြီးတာကြောင့်မြေ30ချိန်လဲတရုတ်ပြည်ဟာပမာပြည်ကမထွက်တော့ပါဘူးတရုတ်နဲ့ချုပ်ခဲ့တဲ့စာချုပ်တွေအားလုံးဟာပမာပြည်ကပြစ်လိုက်ရတဲ့စာချုပ်တွေပါပဲဖြစ်ပါတယ်အခုလက်ပတောင်းတောင်းကိစ္စအခုမြေဆုံကိစ္စနောက်ပန်းလေးမှာရှိတဲ့စာချုပ်တွေအဲ့ဒါအားလုံးဟာပမာပြည်ကနေတရုတ်ကိုပြစ်ဆက်လိုက်ရတာဖြစ်ပါတယ်ဆိုတော့ဒါကိုကျွန်တော်တို့အခုပြန်လေစုံစမ်းပြီးတော့ review လုပ်ပြီးတော့ပြင်တင်တာကိုပြင်မယ်ဖြတ်တင်တာကိုဖြင့်မယ်တန်းတင်တာကိုတန်းမယ်ဆိုရင်တော့အမှန်ငါအတွက်နောက်အလားအလာကုန်ပါလိမ့်မယ
်ဟုတ်ကဲ့
တကယ်လို့ဒီလိုမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့ဗမာနိုင်ငံရဲ့နောက်အရေးအလားအလာစိတ်မကောင်းပါဘူ
းဟုတ်ကဲ့ဦးကျော်မရတာကျေးဇူးပါကျေးဇူ
းဒီစာချုပ်မှာပါတယ်
ဦးကျော်မရတာကျေးဇူးပါကျွန်တော်တို့မှတခြားဆွေးနွေးမဲ့လူတွေလည်းရှိနေလို့ပါအခုကျွန်တော်ကဥကုကူယူအကိစ္စနဲ့ပတ်သက်လို့ပဲအလှည့်ပေးခြင်းပါတယ်ဥကုကူကြီးဆွေးနွေးပေးပါဦးလားခင်ဗျာအဓိကတော့စကြုပ်စာလမ်းပါအချက်လက်တွေကိုကျွန်တော်လည်းအသေးချာတော့မသိရပါဘူးဒါပေမဲ့ဒီကိစ္စတွေပြန်လည်သုံးသပ်မယ်အရင်တော့စီမံကိန်းတွေလုပ်ငန်းတွေပြန်သုံးသပ်မယ်ဆိုရင်နိုင်ငံတကာနဲ့နိုင်ငံတကာကကုမ္ပဏီနဲ့ချုပ်ဆိုထားတဲ့စာချုပ်စာတမ်းတွေကအခိုင်အမာရှိထားပါတယ်တကယ်တမ်းပြောရရင်အဲ့တော့အဲ့ကိစ္စကတစ်ဖက်မှာတည်ငြိမ်ရေးတရားဥပဒေစွန့်မှုရေးအတွက်စုံတရားများကြီးရဖြစ်စေနိုင်လားအခုကုကူရဲ့အမြင်သိချင်ပါတယ
်ဟိုတခုကဥပဒေကြောင်းရကျွန်တော်တို့အငင်းပွားစရာတွေရှိတာပေါ့နော်တစ်ဖက်ကကြတော့ကျွန်တော်တို့ကနိုင်ငံရေးအရာကျွန်တော်စဉ်းစားမယ်ဟာတွေနောက်တစ်ခါကျွန်တော်တို့ဒီစီးပွားရေးအကျိုးအမြတ်အရာစဉ်းစားမယ်ဟာတွေဒီပတ်ဝန်းကျင်ထိခိုက်မှုဆိုင်ရာအဲ့တော့ဥပဒေတွေအများကြီးရှိတဲ့နေရာမှာကျွန်တော်တို့ကဒီကနေ့2008ဖွဲ့စည်းပုံကိုကျွန်တော်တို့နဲ့ဘာမှမပတ်သက်လိုက်ဘူး။အဲဆိုလိုတာကျွန်တော်တို့သဘောမတူတဲ့တက်တွေအများကြီးပါတယ်။နောက်ဆုံးအဲ့ဒီမတိုင်ခင်တော့ချုပ်ဆိုတဲ့စာချုပ်စာတမ်းတွေအားလုံးဟာဆက်ပြီးတော့ဒါကိုတရားဝင်အတည်ပြုရမယ်ဆိုပြီးတော့ဒီကိုထည့်ရေးထားတာကဥပဒေအရဟို
ဒီလိုရတဲ့ဘောဆန္ဒမှာပါပဲလုံထားတာဒီအားလုံးကိုဒီလိုရရေးကောက်လိုက်တဲ့အစိုးရကချက်ပြီးဆက်ခံရမယ်ဆိုပြီးတော့ကြီးကြောင်းထားတာအဲ့တော့ဥပဒေစကားလုံးရဆိုရင်တော့ဒါကြီးကြောင်းထားတာဒါပေမဲ့တစ်ဖက်ကကြတော့ကျွန်တော်တို့အဲ့ဒါကိုဒီလောက်ကနေကဟာမကျေနပ်လို့အခုလိုမျိုးဟာကျွန်တော်ဆန္ဒပြမှုတွေဒီဆန္ဒထုတ်ပေါ်လာတွေတောင်းဆိုပြီးဖြစ်နေမယ်ဆိုရင်ကောကျွန်တော်တို့ရင်းနှီးညွှ
ံ30ခုလုံးနေပြီဆိုတာကျွန်တော်ရှင်းတယ်အဲ့တော့30ပြီးတော့မှနင့်လာနေတဲ့ဟာတွေဘယ်လိုခုသားမလဲနောက်တစ်ခုကဒီနိုင်ငံတကာမှာဒီ right to know the information ဆိုတာကဒီတင်းအချက်လက်တွေကိုရယူခွင့်ရှိတယ်ကျွန်တော်တို့ဟလာဒီစိတ်ဝင်စားတဲ့ဒီ NGO တွေပေါ့နော်ဒီလိုသူရမှုတဲ့အဖွဲ့အစည်းတွေစွမ်းကျင်သူပညာရှင်တွေပါဝင်တဲ့အဖွဲ့တွေကနေပြီးဒီချက်လက်တွေကိုသိကျင်တယ်ဆိုရင်ကျွန်တော်တို့တောင်းယူကြည့်ရှုခွင့်ရမယ်ဒါနိုင်ငံတော်ထိတန်းပြုတဲ့ဥပဒေနဲ့ကန့်သတ်ထားတာမဟုတ်လို့ရှိရင်ကျွန်တော်တို့ကအားလုံးသိမြင်ရအဲ့လိုသိမြင်မရဘူးဆိုတာကိုနိုင်ကဒါကျွန်တော်တို့ဒါပွင့်လင်းမြင်လာတဲ့ဆန့်ရှင်းတဲ့အစိုးရဖြစ်ဖို့ကောင်းမွန်တဲ့အစိုးရဖြစ်ဖို့ဆိုတာဒါကျွန်တော်တို့ဒါထိခိုက်နေပြီအဲ့တော့ကျွန်တော်တို့ကဒီ good government clean government ဖြစ်ဖို့ဆိုရင်ပွင့်လင်းမြင်လာမှုရှိရမယ်အဲ့ဒီစာချုပ်စာတမ်းတွေကိုကျွန်တော်တို့အားလုံးသိရှိသိလာခွင့်ရအောင်အဲ့ဒီအပေါ်မှာကျွန်တော်တို့တုံ့ပြန်ခွင့်ဆွေးနွေးခွင့်ကျွန်တော်တို့မှာရှိရအောင်အဲ့တော့ policy debate တွေဒီမူဝါဒဆိုင်ရာညှင်းကုံဆွေးနွေးမှုတွေဒီလူမှုဒါသဘောဆန္ဒညှိနှိုင်းဆွေးနွေးမှုတွေဆိုတာတို့တွေကကျွန်တော်တို့ကအလေးထင်လုပ်ပြီးတော့ဒါဒီအပေါ်မှာကျွန်တော်တို့လာပြည့်စုံပို့ထောင်ရမယ်ပြန်ပြီးသုံးသပ်ရမယ်လို့ကျွန်တော်တို့အဲ့လိုပဲမြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီလိုင်းပေါ်မှာသွားရှင်နေတွေချို့လဲရောက်နေပါတယ်အခု socket 2ကတော့ကင်ဘီနေရထင်ပါတယ် socket 2ဆွေးနွေးလို့ရပါတယ်မင်းမြတ်ကြည်ဥကုကူရှိပါတယ်ဦးမလင်ဦးရှိပါတယ
် Hello ဟုတ်ကဲ့ကြားရနော
်ဟုတ်ကဲ့ကြားပါတယ်ခင်ဗျာ
အေးဆရာသမားကြီးဆွေးနွေးရလဲကျွန်တော်နားထောင်လိုက်တော့လေတော်တော်တော့ဟုတ်ပါတယ်နားပါတယ်ဒါပေမဲ့ချုပ်ပြီးတော့ကျွန်တော်ဆုံးတိုက်ကြည့်တဲ့အခါကျတော့အကြီးကပြန်လာသွားပြီးတော့လိုအပ်လဲဆိုတော့ဒီတရားမျှတမှုရှိတဲ့ဒီဥပဒေနဲ့ပတ်သက်လို့လည်းဘာဖြစ်လို့လဲဆိုတော့ရှေ့ဆရာဒီလက်ထက်ကဥပဒေအရလည်းကြည့်တဲ့အတိုင်းကပြောမယ်ဆိုရင်အခုလက်ရှိဥပဒေလည်းစိတ်မကွာလာပါဘူးအဲတကောပြောမယ်ဆိုရင်ဥပဒေကဟိုဆန်ကွာဥပဒေလို့ဖြစ်နေတာအူမာပြီးပြောမယ်ဆိုလို့ရှိရင်ကျွန်တော်ဒီဌာနကဒီမိုကရေစီနိုင်ငံလို့ကြော်ညာခဲ့တာနှစ်ပေါင်း၈၀ကျော်ပြည့်လို့တနည်းကျတော့နှစ်ပတ်လို့ရတာအဲဘာမလို့အဲ့တော့ဒီလည်းပဲထူးလေးတစ်ခုနဲ့ပဲပြီးခဲ့တဲ့၃နှစ်ကဘန်ကောက်မြို့မှာလူတက်ပွဲဖြစ်ခဲ့ပြီးတော့လူပေါင်းရကြောတည်ရတဲ့ထောင်ကျော်တန်ရတဲ့ထောင်ကနန်းထောင်ထဲရောက်တဲ့ဒါတွေကပါရှင်းလဲဆိုတော့အစမကောင်းအနှောင့်အယှက်ကြလို့ဒီဒီပေါ်မှာအခြေခံပြီးတော့ဖြစ်လာတဲ့တရားမဟုတ်တာသိပြီးတော့နီလာမကြတဲ့သိပြီးတော့ဒီမိုကရေစီနဲ့ခံတဲ့ဥပဒေပေါ်မှာအခြေခံပြီးတော့ဖြစ်လာခဲ့တယ်။ဒါကိုကျွန်တော်ရင်းပူပြီးတော့အခုဆော်ရနစ်နာနေပါပြီကျွန်တော်တို့တိုက်ကြရ
။ဟုတ်ကဲ
့။ဒီပေါင်းရနီလာလောက်ရှိနေပြီလေ။ဒီလူလူစုတွေရောတိုင်းရင်းသားတွေရောအကုန်လုံးကဒုက္ခရှင်တွေရောဘုရားဆွေးလူကြီးတွေကြားဘူးမှာပေါ့နော်။
โอเคสกอตตุตุลิสุนีไปบ่ครับชุลีไลน์มาติชุแล้วสินี่เลยบ่เจ้าโอเคโอเค
ไอ้จําเลยที่สีมันไงเนี่ยตัดเสร็จแล้วสินะบ่เลยอ่ะเจ้าชุเลยนะတော့นิดตัวไว้ที่สีนิดสีไว้ที่ที่ดีโมซีสีนางามนางามมาชุเลยสิที่อโซยาที่สีมันไงโรงงานทุกๆแล้วก็มั้ยชุเลยสิถ้าหนูดูเนี่ยกูจะเนี่ยสุเวในเนี่ยขึ้นจะลงไปมาติดจ้าพี่มาถ้าตบอดูเล็กขามาถ้าကောင်းကြီးရှိစေဒီကောင်းကြီးရှိစေလောက်တင်မလောက်တင်လောက်ရင်ဘယ်လိုလောက်ဘယ်လိုကာရမလဲအဲဘယ်လိုကျိုးများရှိရတာအကုန်လုံးကိုဘယ်လိုပြောမလဲဆိုလို့ရှိရင်ဖွင့်ပြခြင်းဖွင့်ပြအကုန်လုံးကြည့်တယ်မှလောက်အောင်ဟုတ်တယ်မလ
ားဟုတ်ကဲ့ပါဆော့ကော်ဒီကျေးဇူးပါကျွန်တော်တို့လီလိုင်းပေါ်မှာနောက်တယောက်လည်းရှိလို့ပါကုမောင်မောင်လေးလီလိုင်းပေါ်မှာရှိမှတင်ပါတယ်ကျွန်တော်တို့ချိန်နဲ့သိမ့်မရတော့ကုမောင်လေးတိုးတိုးလေးဆွေးနွေးချင်တာဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟိုအဲ့တပေါ့ရင်းနှီးနှောင်းနေမှုနဲ့ပတ်သက်လို့ရှိရင်ဟိုအဓိကပါဟိုအဓိကလိုအပ်တာကအစိုးရရဲ့ဒီကျွန်တော်တို့ဒီဟိုဒီမျိုးနဲ့မျိုးပေါ်မှာဒီလောက်ရမယ့်အလုပ်တွေကအဓိကကအများစုကကျွန်တော်တို့ဥမာဒါဟိုပြည်သူလူထုနဲ့ပတ်သက်လို့ဟိုပြည်သူလူတွေရဲ့ပိုင်ဆိုင်ခွင့်နဲ့ပတ်သက်ဥမာလေယာဉ်ကြီးဟိုလဲလုံးသူလဲပိုင်ခွင့်ရှိရဆိုတော့ဥပဒေမျိုးတွေကအစကျွန်တော်တို့ပြည်သူလူထုရဲ့ခိုင်ပိုင်ဆိုင်မှုကိုအရင်ဆုံးခိုင်မအောင်အရင်လုပ်ရမယ်ဗျာနောက်ပြီးတော့ဒီကကျတော့ဒီရင်းနှီးမျိုးနဲ့မျိုးတွေလုပ်တဲ့ဟာတွေမှာကျွန်တော်တို့ဥမာကျွန်တော်တို့ဒီဆယ်မျိုးနဲ့ဖောက်တာတို့ဟလာဒီတတ်တူဖို့ရေးတို့ဆက်လို့လုံးတဲတဲ့ကိစ္စမျိုးတွေမှာတဘောပေါင်းခြင်းနဲ့ပတ်သက်လို့ဒီပေါင်းခြင်းအဖွဲ့ကြီးတွေကနေတဘောပေါင်းခြင်းချိန်နှီးအဖွဲ့ကြီးကပြောတယ်ဥမာ EIA လိုဟာမျိုးတွေ NIA လိုဟလာဒီနေဆွဲဟို impact assessment လိုဟာမျိုးတွေအဲ့လိုဟာမျိုးတွေတော့ဒီရင်းနှီးမျိုးနဲ့မျိုးရဲ့နောက်ွယ်မှာဆိုးရိုးတွေအဲ့ဒါတွေအကုန်လုံးကိုတင်းချသူတွေစရာလောက်ပြီးတော့မှာ di sini mana mungkin kunci apa? Gua kata ceroh, jenuh. Bapa bima cuci kerja di sini mana mungkin pada ke di lengan ini teror mina ka, pun lepas sini sih kami sini. Tujuan ini ceroh le, ceroh cara saya ni kurang gua di rule regulation di follow up belum ada ni le, pertama teror ciri kan? No, tiga ka di ceroh lo, di sini mana mungkin mah di pira.
Okay, kau mohon ni ceroh sesekal lo ni cuci bila lah ceroh cincin ni luah.
Di mana mungkin? Di rule pada mu, ini kau mau melukat pertama ka, tiga meme, elok. Jenuh aku lukai le di. Jadi mana mungkin lepas tu, jangan aku lucu pak, kalau pihak ni review lo bilang, tu semua ni pihak ni cancel lo zaman sosial ni, lo awam ni. Tapi, oh, kerja, oh, semua tu ni dah lain, jangan aku suka dia, kau ni follow dia, jadi lulu ye, jauh siapa, dia aku dah dah mac, jadi lulu jauh siapa.
Okay, kau mohon ni, jadi wajar, jangan di lain, cina sih dolly wah, aku kalau di ni, jangan dah di lain sini buat macam cina letrok kat dolly wah, cuci sari, lepas pih mac, mac, papu dia cina, cina dia lagi bau, bahaya. Di ni sini buat macam bau, yang bilang dia sini bila uku kuji, umi lengu bau, yang cahdra sini alam, jadi macam ni, dah di lain season, di mana yang aku ambil. Thank you.